ပါကစ္စတန်နိုင်ငံရဲ့အကြီးဆုံးမြို့ကရာချီမှာတနင်္လာနေ့ကလူပေါင်းထောင်ချီထိတဲ့ခဲ့ကြပြီးအီရန်တပ်မှုကာစင်ဆိုလာမာနီတပ်ဖြတ်ခံရမှုကိုစတင်ရှုတ်ချရေးအတွက်လုံခြုံရေးတင်းကျပ်ထားတဲ့အမေရိကန်ကောင်စုဝင်ရုံးကိုဥတီထိတဲ့ကြတာမှာရွေးချယ်ဖွင့်တဲ့ရုံးရင်းဆန်ကဖြစ်ခဲ့ပါတယ်။အီရန်နိုင်ငံမြို့တော်ဘက်ကရက်မှာအမေရိကန်ရဲ့တောက်ကြာနေကလေကြောင်းတက်ခတ်မှုတစ်ခုအတွင်းအီရန်ဗိုလ်ချုပ်ကြီးဆိုလီမာနီတိုက်ဆုံးခဲ့မှုကြောင့်အမေရိကန်နဲ့အီရန်ကြားတင်းမာမှုကဆွေးနွေးပွဲအခြေအနေထိတိုးလာနေပါတယ်။အီရန်ဗိုလ်ချုပ်ကြီးတိုက်ဆုံးခဲ့ရမှုအတွက်လက်တုံ့ပြန်မယ်လို့အီရန်ဘက်ကအခိုင်အမာပြောဆိုထားတာပါ။အမျိုးသမီးတွေနဲ့ကလေးတွေအပါအဝင်ရှီယာမွတ်စလင်အများစုပါဝင်တဲ့တနင်္ဂနွေနေ့လူလူချီတက်ပွဲမှာတော့အမေရိကန်နဲ့အစ္စရေးကိုဆန့်ကျင်ကြိုးကြော်ခဲ့ကြပြီးပါကစ္စတန်ရုပ်သံတွေကလည်းလူလူချီတက်ပွဲကိုထုတ်ဝင်ပြသခဲ့ပါတယ်။တည်ဆုံးခဲ့တဲ့အီရန်ဗိုလ်ချုပ်ကြီးဆိုလီမာနီနဲ့အီရန်ဘာသာရေးကောက်ဆောင်အယာထိုလာအလီခါမီနီတို့ရဲ့ရုပ်ပုံတွေကိုကန့်ဆောင်ပြီးဆန္ဒပြသူတွေချီတက်ခဲ့ကြတာပါ။ပရာချီမြို့ကအနာပိုင်တွေကတော့အမေရိကန်ကောင်စစ်ဝင်ရုံးကိုဥတီယာလက်မကြီးကိုပိတ်ဆို့ပြီးရဲတပ်ဖွဲ့အင်အားလည်းတိုးမြှင့်ချထားခဲ့ပါတယ်။